ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာဟာရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ဒုတိယနေ့မှာပေါတော်မြို့နယ်ကကျင်းချောင်းစခန်းစစ်တွေမြို့ကမင်းကန်စခန်းနဲ့ဟိန္ဒူဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်စစ်တွေမြို့ကစခန်းတွေကိုတွားရောက်ချိန်မှာတော့စခန်းတွင်နေထိုင်သူတွေရဲ့အခြေအနေတွေကိုမေးမြန်းပြီးအချက်အလက်တွေရယူခဲ့တယ်လို့သူနဲ့တွေ့ဆုံသူတွေကပြောပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့အထူးကိုယ်စားလှယ်ခရစ်စတီးရှာရနာဘာဂီနာဟာစစ်တွေမျိုးကိုအင်ကာနေမွန်လွဲပိုင်းကရောက်ရှိခဲ့ပြီးဗုဒ္ဓနေ့မှာတော့ပေါတော်မျိုးနယ်ချိန်ချောင်းကအစ္စလမ်ဘာသာဝင်တွေရဲ့စခန်းစစ်တွေမျိုးကရခိုင်လူမျိုးတွေရဲ့မင်းကန်စခန်းနဲ့ဟိန္ဒူဘာသာဝင်တွေရဲ့စခန်းတွေကိုတွားရောက်ခဲ့တာပါစစ်တွေမျိုးကမင်းကန်စခန်းကိုရောက်ရှိချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာစခန်းရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းစခန်းတာဝန်ခံဦးမောင်ဘူလာကအခုလိုပြောပါတယ
်ဒီနေ့သူတို့ပေါင်းနိုင်လေးစင်းကားနဲ့ရောက်ပါတယ်။လေးနိုင်ငါးစင်မှာပြေးနေတယ်။ဒီစခန်းကလိုအပ်ချက်တွေကိုမေးမယ်။အဲမေးပေမဲ့လေတချင်းချင်းအကောက်တွေဆိုပေါ်လို့လောက်ပြေးနိုင်လင်းမယ်လို့တော့မပြောလဲနဲ့ပေါ့နော်။အာတချင်းချင်းနဲ့ပေါ့ဖြစ်လာမှာပေါ့
။စခန်းရှိသူတွေကစခန်းတွင်အဝင်းအထွက်လမ်းဖောက်လို့ပေးဖို့ပျက်စီးနေတဲ့နေအိမ်တွေရေတွင်းတွေအိမ်သားတွေကိုပြုပြင်ပေးဖို့လမ်းမီတက်ဆင်ပေးဖို့ရေနုံမြောင်းတွေတူးဖော်ပေးဖို့စခန်းအနီးမှာဈေးပွင့်ပေးဖို့စရာတွေတင်ပြခဲ့ရမှာအထူးကိုယ်စားလှယ်ကမှတ်တမ်းဖြင့်ရယူသွားခဲ့ကြောင်းပြောပါတယ်2012ခုနှစ်ပြိပခတွေကနေထွက်ပြေးရသူတွေနေထိုင်တဲ့မင်းကန်စခန်းမှာအိမ်ကြီး151အိမ်လူ900ကျော်ရှိပါတယ်ဟိန္ဒူစခန်းကိုရောက်ရှိချိန်မှာတော့စခန်းရှိဒုက္ခသည်တွေတင်ပြရတာနဲ့ပတ်သက်ပြီးသူတို့စခန်းရဲ့တာဝန်ခံဖြစ်တဲ့ဥပုလရွှေကအခုလိုပြောပါတယ
်။ကျွန်တော်ကတော့မောင်တော့မတင်ရှိဘူးပေါ့။အဲ့ဒါသူ့ကိုယ်စားလှယ်လာတော့လည်းကျွန်တော်ပြောလိုက်တယ်ဒီမှာ20တူရှိပြီ။အဲဈေးခံတယ်ပါလေလက်သိနေရဘူးဆိုတော့လူတွေကတော့လုံးလုံးကြတယ်ပေါ့။ဟိုမှာအိုးရင်ဆိုင်နေမရှိတော့ဘူးလေ။
စစ်တွေဟိန္ဒူစခန်းမှာကြာရှည်နေသူတွေဟာခမောင်းစိတ်ရဲဘော်ကြရွာမှာ ARSA အဖွဲ့ကတပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးမိသားစု21စုလူဦးရေ68ယောက်ရှိကြောင်းပြောပါတယ်ဗုဒ္ဓဦးနေ့မနက်ပိုင်းမှာပေါတော်မျိုးနယ်ကအစ္စလမ်ဘာသာဝင်တွေရဲ့စခန်းကိုတွားရောက်ခဲ့ပြီးမဲ့စခန်းကတာဝန်ရှိသူတွေနဲ့ဆက်သွယ်လို့မရခဲ့ပါဘူးအထူးကိုယ်စားလှယ်ဟာစစ်တွေမျိုးကိုစတင်ရောက်ရှိတဲ့အင်ကာနေကတော့ရခိုင်ပြည်နယ်အစိုးရလွှတ်တော်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အရင်ဆုံးပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတဲ့နောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုတွားရောက်ပြီးဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တွေ့ဆုံပါတယ်ဒီလိုတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တာတွေကိုဦးမြတန်းကအခုလိုပြောပါတယ
်ဒုတိယမှာရှိတယ်ဒုတိယမှာရှိတယ်ပုံတွေမှာရှိတယ်ရောက်တော်မှာရှိတယ်အဲ့ဒီမှာအောင်စုစုအောင်လူရ9000 6000ရှိတယ်သူတို့ရဲ့စာဝတ်နေတဲ့လူတွေဒီအခေအခေကထပ်ပေါင်းလာတာမြင့်နေတဲ့အကြောင်းဒီအများကြီးပါလေလုံလောက်လောက်ထပ်ပေါင်းဖို့တော့စတ်တော်မှနေကြဖေဖော်ဝါရီလ7ရက်နေ့မှာစတ်တော်အပြည့်မှာရှင်းနေဖို့ရှိပါတယ်အဲ့ဒီကနေဒီမှာအစိုးရဘက်ကတိတ်ထောင်သွားမယ်ဆိုတော့ပြောရတယ်ဒီချက်
နောက်တစ်ချက်ကတော့စစ်ရှောင်တွေအများဆုံးနေရပြန်ရေးအတွက်နှစ်ဖက်တိုက်ပွဲတွေရပ်ဆိုင်းစေဖို့လွတ်တော်မှာဆွေးနွေးပြီးအစိုးရကိုတိုက်တွန်းဖို့ရှိကြောင်းတင်ပြခဲ့တယ်လို့ဦးမြတန်းကဆက်ပြောပါတယ်မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ကဒီစစ်ရှောင်ပြည်သူတွေကိုနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေတွားရောက်တာကိုတားမြစ်ထားတာနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုပြန်ကြားခဲ့ကြောင်းလည်းဆက်ပြောပါတယ်နိ
ုင်ငံကြတာရောက်တာအဲ့ဒီစစ်တပ်ကတခုတည်းတော့ရှိနေတယ်ကျောင်းမှာတာဝန်ရှိတယ်အဲ့ဒါအကျော်ကတတာမှာပါတယ
်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးအထူးကိုယ်စားလှယ်ဟာဗုဒ္ဓဦးနေ့ညမှာစစ်တွေမြို့မှာအိပ်ပြီးကြာတာပရင်းနေ့အစီအစဉ်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူးအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂီနာဟာစနေနေ့ကမြန်မာပြည်ကိုရောက်ရှိခဲ့တာဖြစ်ပြီးတနင်္ဂနွေနေ့ကတော့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်တွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစည်းအဝေးခန်းစားတင်ပြရမှာဖြစ်ပါတယ်သူဟာ2018ခုနှစ်ဇွန်လကရခိုင်ပြည်နယ်ကိုလာရောက်ခဲ့သလိုအော်တိုဘာလအတွင်းကလည်းရခိုင်ပြည်နယ်သာမကကချင်ပြည်နယ်ကိုပါတွားရောက်ခဲ့ဘူးပါတယ်အော်တိုဘာလခီးစဉ်မှာတော့ရခိုင်ပြည်နယ်ကြောက်တော်နဲ့မောင်တော်မြို့တွေကိုတွားရောက်ခဲ့ပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်